ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပတဲ့ဆယ်ကြိမ်မြောက်မဲခေါင်ဂျပန်ထိပ်သီးဆွေးပွဲအတွင်းမဲခေါင်ဒေသ၅နိုင်ငံဖြစ်ကြတဲ့မြန်မာ၊ကမ္ဘောဒီးယား၊လာအို၊ဗီယက်နမ်၊ထိုင်းနဲ့အင်ရှင်ဂျပန်နိုင်ငံတို့အကြားဆက်ဆံရေးတွေတိုးမြှင့်ဆောင်ရွက်ဖို့ပါဝင်တဲ့ Tokyo Strategy 2018 Tokyo Mahabyuha 2018 သဘောတူညီချက်ကိုထိပ်သီးဆွေးပွဲနောက်ဆုံးနေ့ဖြစ်တဲ့အောက်တိုဘာလ9ရက်နေ့မှာသဘောတူချမှတ်ခဲ့ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီသဘောတူညီချက်အရမဲခေါင်ရာဝန်း၅နိုင်ငံနဲ့ဂျပန်တို့ဟာမဟာဗျူဟာမြောက်မိတ်ဖက်နိုင်ငံတွေဖြစ်ကြောင်းသဘောတူညီချက်မှာဖော်ပြထားပြီးဒေသရင်းအဆင့်မြင့်လမ်းမဆက်သွယ်ရေးတွေဖွံ့ဖြိုးတိုးတက်လာအောင်လှုပ်ဆောင်ရေးအတွက်ထိတွေ့ဆက်ဆံမှုတွေပိုမိုကောင်းမွန်အောင်လှုပ်ဆောင်တာလူသားအရင်းအမြစ်တိုးမြှင့်ရေးနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးစတဲ့မူသုံးချက်အပေါ်အခြေခံပြီးအကောင့်ထည့်ဖော်သွားမယ်လို့ဆိုပါတယ်။မဲခေါင်ဒေသဟာအနာဂတ်မှာဖွံ့ဖြိုးတိုးတက်မယ့်အလားအလာတွေများစွာရှိနေတာကြောင့်မဲခေါင်ဒေသနိုင်ငံတွေနဲ့ဂျပန်နိုင်ငံတို့အနေနဲ့အတူတကွကြွယ်ဝချမ်းသာရေးကိုသဘောတူကြောင်းလဲကြီးညာချက်မှာဖော်ပြထားပါတယ်။ထိပ်သီးဆွေးပွဲအပြီးမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအနာဂတ်မှာမြန်မာနိုင်ငံအနေနဲ့လဲမဲခေါင်ဒေသဆိုင်ရာကိစ္စရပ်တွေမှာတက်ကြွစွာပါဝင်သွားမယ့်အကြောင်းနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ
်။ကျော်ရ2019ခုနှစ်မှာမီကောင်နဲ့ဂျပန်ပုံမပြောပူအောင်ဆောင်ရွက်တဲ့လှုပ်ရှားမှုအတွင်အထက်မှလည်းကျမတို့မြန်မာနိုင်ငံအနေနဲ့တက်တက်ကြွကြပါဝင်လာဖို့ကျမတို့စီစဉ်ထားပြီးဖြစ်ပါတယ်။အထူးသဖြင့်လူမှုရေးယဉ်ကျေးမှုဘက်ကနေပြီးတော့ကျမတို့ပုံမပြောပူပေါင်းဆောင်ရွက်မှုတွေကိုတိုးတက်လာအောင်လို့အားပေးချင်ပါတယ
်။တကယ်လို့မဲခေါင်ဒေသသာနိုင်ငံတစ်ခုတည်းအဖြစ်တည်ရှိမယ်ဆိုရင်ကမ္ဘာမှာနံပါတ်6လူဦးရေအများဆုံးနိုင်ငံဖြစ်ပြီးမဲခေါင်ဒေသ၅နိုင်ငံက GDP တွေကိုပေါင်းလိုက်မယ်ဆိုရင်အမေရိကန်ဒေါ်လာ800ဘီလီယံရှိမှာဖြစ်ပါတယ်။မဲခေါင်နိုင်ငံတွေရဲ့ပြည်ပပို့ကုန်အားလုံးကိုပေါင်းကြည့်လိုက်မယ်ဆိုရင်လဲဒေါ်လာ466ဘီလီယံရှိနိုင်မယ်လို့ခန့်မှန်းထားကြတာကြောင့်ကမ္ဘာမှာ၉ခုမြောက်အင်အားအကြီးဆုံးစီးပွားအုပ်စုဖြစ်မယ်လို့ဆိုပါတယ်။ဒါကြောင့်မဲခေါင်ဒေသဟာစီးပွားဖွံ့ဖြိုးမှုအလားအလာကောင်းတဲ့အရေးပါတဲ့ဒေသတစ်ခုဖြစ်ပါတယ်။မဲခေါင်နိုင်ငံအချင်းချင်းကုန်သွယ်ရေးဟာလဲ800ခန့်နှုန်းလောက်ပဲရှိနေသေးတာကြောင့်ကျန်တဲ့92ရာခိုင်နှုန်းကိုတခြားမဲခေါင်ဒေသပြင်ပနိုင်ငံတွေကိုတင်ပို့နေကြတာဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာလက်ရှိအင်အားအကြီးဆုံးစီးပွားအုပ်စုတစ်ခုဖြစ်တဲ့ EU အဖွဲ့ဝင်နိုင်ငံတွေကိုကြည့်လိုက်မယ်ဆိုရင်80ရာခိုင်နှုန်းဟာ EU အဖွဲ့ဝင်နိုင်ငံအချင်းချင်းတွေကိုတင်ပို့ကြတာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်မျှော်လင့်သလိုမဲခေါင်ဒေသမှာမြန်မာနိုင်ငံဘလောက်အထိအတွင်းကြကြပူးပေါင်းပါဝင်နိုင်မလဲ။အထူးသဖြင့်မဲခေါင်ဒေသကတခြားအဖွဲ့ဝင်နိုင်ငံတွေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ခြင်းအပြင်မြန်မာနိုင်ငံအတွက်ဘလို့အကျိုးမြတ်တွေရနိုင်သလဲ။မဲခေါင်၅နိုင်ငံကိုအကူအညီပေးခြင်းနဲ့အင်အားကြီးနိုင်ငံတွေရဲ့သဘောထားတွေကဘယ်လိုရှိသလဲဆိုတာကိုမေးကြည့်တဲ့အခါလက်ရှိအမေရိကန်ပြည်ထောင်စုမှာအခြေစိုက်နေထိုင်နေတဲ့စီးပွားရေးပညာရှင်ဥကန်ထွန်းကအခုလိုသုံးသပ်ပါတယ
်။စီးပွားရေးကဒီထက်မှဆိုရင်ကျွန်တော်တို့ကမြန်မာပြည်ကအောက်ကျဆုံးလို့ဖြစ်နေတယ်နော်ဒီမဲခေါင်ဒေသမှာတော့တကယ်တော့ဒီဒေသဖွံ့ဖြိုးရေးအတွက်ကအခုကအနောက်နိုင်ငံတွေကမြန်မာနဲ့ဆက်သွယ်မရှိတော့တရုတ်နဲ့ဂျပန်ပဲအဓိကပါအင်အားကြီးနိုင်ငံတွေနဲ့ဆိုကိုင်းနိုင်ငံနဲ့နိုင်ငံတို့ကျွန်တော်မြင်တယ်လေ။ဒါနဲ့အဲ့တမှာဂျပန်ကအခုလိုတကယ်တက်တက်ကြွကြဟိုတယ်အားပေးကူညီမယ်ဆိုတာသိရတော့ခုနိုင်ငံတက်တော့ပို့ပြီးတော့ကောင်းပါလေ။အကောင်းလို့ကျွန်တော်မြင်ပါလား
။အင်းနီးချင်းနိုင်ငံအနေနဲ့လုပ်တဲ့စီးပွားရေးဟာပို့ပြီးတော့ဟိုပါပေါ့နှုတ်နှစ်ဖက်ပို့အကျိုးရှိစေတယ်ပေါ့နော်။ဒီဆိုတော့မဲခေါင်နိုင်ငံအချင်းချင်းကြားထဲမှာရောမြန်မာနိုင်ငံကဒီစီးပွားရေးကိုပို့ပြီးတော့အရှိန်မြင့်ပြီးတော့ပေါ့နော်ဟိုတနည်းနည်းနဲ့အရှိန်မြင့်လုပ်မယ်ဆိုရင်မြန်မာနိုင်ငံအတွက်မြန်မာနိုင်ငံဖွံ့ဖြိုးမှုကတော်တော်လေးနောက်ကျကြံနေတာရောဒီရှာထဲမှာဆင်းရဲတဲ့နိုင်ငံတွေလို့ယူဆထားတဲ့နိုင်ငံတွေထဲမှာတော့မြန်မာဘိတ်ကျကြံနေခဲ့တယ်ဆိုတော့ပို့ပြီးတော့များကျွန်တော်တို့ဟိုမြန်မြန်လေးအရှိန်တွန်းပြီးသွားနိုင်မလား
ကျွန်တော်မြင်တာကတော့အင်းကြီးနည်းနဲ့ကတော့မုတ်ချတ်ပြီးပို့ပြီးတော့ပူပေါင်းပြီးတော့ဆောင်ရမှာဖြစ်တယ်အချင်းချင်းအနိကဆိုတော့ဘာဖြစ်ဟိုစတွေရောပိုင်လာရောပို့ဆောင်ရောကလင်းရောနေမဒီဆက်တဲ့အတွက်ထိရောက်မှုကတော့ပို့ပြီးတော့ညံစမ်းပါတယ်သို့တော်လည်းဟိုကျွန်တော်တို့ဒီမြေကောင်တည်တဲ့နိုင်ငံအများစုကနှစ်ပိုင်းပေါ်လေလောအားနဲ့ငွေအားပေါ်လေဟိုဒီမှာဘာမှမဆိုအလုပ်တစ်ခုလုပ်မယ်ဆိုရင် manpower ရဲ့ money ရဲ့ကျလို့ပေါ်လေ resources တွေကလိုတယ်ဆိုတော့နောက်ခုပေါင်းပြီးတော့တက်ကြတဲ့ engine တွေနဲ့ကျွန်တော်တို့ဒီမှာဖက်ကရဲ့ဒီဝေရင်အားကိုတက်နိုင်တဲ့လိုဂျပန်နိုင်ငံလိုကုညီလိုတဲ့နိုင်ငံနဲ့ကုညီယူတာကတော့ဒါကျွန်တော်မမှားဘူးလို့ထင်ပါတယ်။နောက်ကျွန်တော်သိရတော့ဒီနေ့တရင်မှာတွေ့လိုက်တာဂျပန်လက်ဆောင်ပေါ့လေ။ခန်းကြောင်းကြောင်းနဲ့ပူလာပြီးတော့ရင်းနှီးမြှုပ်နှံပြီးတော့ထုတ်တဲ့အောင်လုပ်ပြမယ်ဆိုတော့အဲ့ဒီကကလည်းကျွန်တော်တို့ကတအားရှိမယ်လို့ထင်ပါတယ်။ဟိုဒီ money နဲ့ မန်ပါဝါပါလေရီဆိုးစစ်ဆိုတာဒါစီးပွားရေးမှာဒါလိုပါဘာလို့ပဲလိုအပ်ရှိရှိလုပ်ချင်စိတ်ရှိရှိဝေးရမတတ်နိုင်လေကျွန်တော်တို့ကတနှောမမြောင်ခဲ့အဲ့တော့အင်းဒီဂျင်နေရာနေနဲ့ကြည့်လိုက်လို့ရှိရင်ကျွန်တော်ဝေးရမှာဂျပန်ကိုလောက်ဟိုတောင်တင်းပါလေဂျပန်ရဲ့ဒီအာရှနိုင်ငံတွေမှာသူကဒုတိယဆုံးနိုင်ငံဖြစ်တဲ့အတွက်ကိုကြီးနဲ့နောက်မျိုးပြင်မယ်ကိုကြီးနိုင်ငံကတည်းကတိုးရှိမယ်ဆိုလို့ရှိရင်တော့အာဒီကနေ့ကျွန်တော်မြန်မာနဲ့တောင်နှစ်လမ်းသွားပေါ့
မြန်မာနိုင်ငံကရောဘယ်လိုကဏ္ဍတွေမှာများဦးစားပေးပြီးတော့လှုပ်တင်တယ်လို့ဥက္ကန့်ထွန်းသတိထားမိတယ်လေဥပမာကျွန်တော်တို့စံတင်ပို့တယ်ပဲဆိုကြပါစို့စံတင်ပို့တယ်ဆိုရင်လည်းမြန်မာနိုင်ငံဟိုအဓိကထွက်ကွန်ဆန်ဆုပ်ပြီးပြောကြတယ်သို့တော်လည်းထိုင်းနိုဗီယက်နမ်တို့နဲ့ကျွန်တော်တို့ရှင်းလိုက်ရင်ကျွန်တော်တို့စံ quality ကမကောင်းဘူးမတိုးနိုင်ဘူးဆိုပြီးတော့စံကုန်တယ်တွေကပြောတယ်အကြီးသေးမမီဘူးပေါ့နော်အဲ့အဲ့ဒါဆိုရင်တခြားဘာလို့မလဲကျွန်တော်တို့ရေလုံငန်းအောင်ငါလုံငန်းအေးရေလုံငန်းငါလုံငန်းလို့မလားဆိုတော့တခြားတဘာဝတောင်ွက်ထွက်တယ်ဟိုတွင်းထွက်ရတနာတွေထွက်တယ်ဟိုတွင်းထွက်တန်ဇာတာတွေထွက်တယ်အဲ့တွင်းထွက်တန်ဇာဘယ်ဟာအများကျွန်တော်တို့ဦးစားပေးလုပ်တင်တယ်လို့ဦးကန်ထွန်းသတိထားမိတယ်လေကျွန်တ
ော်လောလောဆယ်အနိကဆုံးဆိုတင်ပါလေဒေသချင်းဆိုရင်နိကမှုနေရာဆိုရေလုံငန်းငန်းနဲ့ရေလုံငန်းဦးစားပေးတယ်နော်ဒုတိယကတော့ဟိုတွင်းထွက်ပစ္စည်းပါလေကျွန်တော်တို့မှာကြောက်တံပရမားတွေလေအဲ့ဒါတွေကကျိုးထွက်နေတယ်လို့လည်းကျွန်တော်တို့တရင်နေကြရတယ်လေအဲ့ဒါကိုယူဖိမှုမရှိအောင်ကြက်ကြက်မှလုပ်ပြီးတော့အဲ့ဒါဆိုရင်ပတ်စံလည်းတော်တော်လေးစီးပွားရေးမှာအထောက်အကူဖြစ်နေတယ်အဲ့တော့ရေတက်ပစ္စည်းတင်းနှစ်ကတွင်းတက်ပစ္စည်းတွေအဲ့ဒါကျွန်တော်ကအဲ့ဒီနှစ်ခုကို priority ပေးတယ်လို့ကျွန်တော်ထင်ပါတယ်
ဂျပန်ကဥဆောင်ကျင်းပတဲ့မဲခေါင်ထိပ်သီးဆွေးနွေးပွဲရှိနေသလိုတစ်ဖက်မှာလည်းတရုတ်နိုင်ငံကမဲခေါင်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဆိုပြီးမဲခေါင်နိုင်ငံအနေနဲ့လက်တွဲဆောင်ရွက်နိုင်မဲ့စီမံကိန်းတရက်ကိုမကြတဲ့ခင်ကအဆိုပြုထားပါတယ်ခင်ဗျာ